ဓမ္မမိတ်ဆွေယောဂိညာရှင်ရန်ကုန်ရရဆရာတော်မှ၂၀၂၄ခုနှစ်မေလ၂၃ရက်စနေနေ့တွင်နေပြီးတော့တခိနာသီရိမြို့နယ်မြို့တော်ဝန်ကျောင်း၌အွန်လိုင်းမှတဆင့်ဟောကြားတော်မူခဲ့သောပဋ္ဌာန်းတရားတော်နှင့်ကျွန်တို့တို့၏နေ့စဉ်ဘဝသင်တန်းအပတ်စဉ်ရှောင်းမှကံမဖြစ်စီအပိုင်းသုံးဖြစ်ပါလေရှင်
ဒီနေ့တော့အခုလိုတရားနာခြင်းကြောင့်အတိတိုးတယ်။အော်တရားနာခြင်းကြောင့်အတိတိုးတယ်ဆိုတာတခါလဲနာပြီးတခါလဲတိုးလိုက်တာတော့မဟုတ်ဘူး။အတိကတဖြည်းဖြည်းချင်းတိုးလာတာ။ညနေတိုင်းပဲ။အမှတ်စဉ်တိတ်တုံးကလည်းပဲတိုးတာပဲမလောက်သေးဘူး။ညရောက်တော့တခါတိုးပြန်လာပဲမလောက်သေးဘူး။၃ရောက်တော့လည်းတိုးပြန်လာပဲ။အခု၆ရောက်ပြီတိုးလို့ရှိသေးတယ်။အဲ့တော့ခုမှစတဲ့တူတွေတော့ဘယ်လောက်တိုးသလဲဆိုတာမှန် နော်ကံကံရဲ့အကျိုးကိုပြီးလာတယ်ပြီးတိုးတယ်အတွက်ကြောင့်အဲ့ဒါနည်းနည်းလေးဒီမှာရပ်ပြီးစဉ်းစားတာနော်ကံကံရဲ့အကျိုးကိုတို့ဘယ်လောက်လက်ခံနိုင်ပြီလဲကိုကြီးကိုကြီးဒါတက်စတာမရှိဘူးပေတာမရှိဘူးဂိုက်တာမရှိဘူးဘာနဲ့တိုင်းမလဲချိန်ခွင်လည်းမရှိဘူးချိန်ခွင်လည်းမရှိဘူးပေတာလည်းမရှိဘူးဂိုက်တာလည်းမရှိဘူးဘာနဲ့တိုင်းမလဲကိုအသိဉာဏ်နဲ့ကိုပြန်တိုင်းကြည့်နော်ဘယ်လောက်လောက်ထိတို့အနေနဲ့ကံကံရဲ့အကျိုးကိုလက်ခံပြီလဲဟုတ်ပြီနော်ဘလောက်လောက်ထိကိုလက်ခံလို့ရထားပြီလေမိဖို့ဟိုးတုံးကဒီတရားတွေတရားမနာခင်တုံးတော့ဘောကံကံရဲ့အကျိုးကိုလက်ခံတာမဟုတ်ဘူးလားခဏဘလောက်ထိနည်းနည်းနည်းနည်းရှိလာပြီလေကိုယ့်ရဲ့ understanding ability သတ်စစ်ပါနော်အကယ်၍တရားသာလည်းမနာဘူးဘုရားရှင်ရဲ့သာသနာသာမရှိဘူးဆိုရင်တို့သိစရာဘုံကနှဘုံပဲသိမယ်ဘာနဲ့ပါလဲစဉ်းစားကြဘာနဲ့ပါလဲလူဘုံနဲ့သိစံဘုံပဲသိတယ်ကျန်တော့မသိဘူးစင်နာနော်လူပုံနဲ့ပြိဿံပုံကိုပဲကြည့်မယ်ဒီအတွေးလေးတွေကဒီဘက်ရက်မှာစာအုပ်တစ်ခုပြရတယ်နော် That is but a dream finding hope and meaning at life's end ဆိုတာဆလုံးကြီးကလာတဲ့နာမည်လေးရလဲပဲနော် finding hope and meaning နော်ရှာဖွေရရှာဖွေဖို့ဘာတိုက်တွန်းတယ်လဲ hope and meaning at life's end ဘဝရဲ့နောက်ဆုံးအချိန်အတွက်ကိုမျှော်လင့်ချက်နဲ့အသေးပေကိုရှာဖွေဖို့တော့ကိုတို့ကဒီစာအုပ်ကလမ်းညွန်တယ်အဲစိတ်ဝင်စားတော့တယ်အောက်နာမည်တွေ့ကြရအဲ့တော့ဒီနေ့တော့အဲ့ဒီစာအုပ်ကိုဖတ်တဲ့အခါကျစဉ်းစားကြည့်ရဖြစ်လာဖိုင်းစဉ်းစားရင်ဆိုတော့ဩဒီစာအုပ်ကိုဖတ်တော့မှဩတို့တို့ရေအရတော်လိုက်တာလို့အဲ့ဒါကိုဖတ်ပြီးတော့ဒီပေါ်ပွိုင်းထွက်လာတရားနာတယ်တရားလေ့လာတယ်ဖတ်တယ်အကုန်လုံးပေါ့ဗျာနော်သင်္นานတက်တာလည်းပါတာပေါ့အကုန်လုံးပေါ့အသည့်တွေတိုးလာတယ်လေနော်အသည့်တွေတိုးတဲ့အတွက်ကြောင့်ကံကံရဲ့အကျိုးကိုသိလာတယ်အကံကံရဲ့အကျိုးကိုသိလာတဲ့နေ့မှာသန္တရာရဲ့အကြောင်းကိုသိလာတယ်30တဘုံကိုလက်ခံလာတယ်30တဘုံကိုလက်ခံလာတာနဲ့မြမလုံးမလဲငါတို့အကုသို့လုံးလို့မတန်ဘူးနော်ကုသို့လုံးရမယ်ဆရာပြောတာမဟုတ်တော့ဘူးဆရာပြောစရာမလိုတော့ဘူးသူ့ရဲ့တတ္တတရားတိုးလာတာဟုတ်ပြီနော်သူ့ရဲ့ယုံကြည်မှုတတ္တတရားတွေတိုးလာတာဆရာပြောမှဟဲ့အကုသို့မလုံးနဲ့ဟိုကလေးလေးကိုသွားပြီးဒုန်းနဲ့ကင်ပြီးပြောတယ်လို့သွားလုံးလို့ပဲရမယ်ကြွယ်ရမှလုံးချင်ရလုံးမှာပေါ့ဟုတ်ဘူးလားကိုယ်ရမှာသူလို့ချင်ရလို့မှာပေါ့ဆိုတော့တရားနာခြင်းကြောင့်ဘာဖြစ်လာတယ်ဆိုပြီးတို့တို့ရဲ့အသိအမြင်တွေဘယ်တော့တိုးသွားတယ်လဲဘယ်ရောက်သွားတယ်တို့ရဲ့အသိအမြင်တွေစဉ်းစားပေါ့ကိုကိုကိုနော် before after ခဏခဏမေးတယ်ဟုတ်ပြီနော် before after တွေမေးတယ်ကိုယ့်ရဲ့အသိတွေဘယ်ထိရှိတိုးပြီလဲအကင်းဖြင့်ဒီလိုတရားနာတို့တို့တွေနာခွင့်မရဘူးဘုရားရှင်သာသနာတဲ့အတိုင်းတို့တို့တွေမကြုံဘူးဆိုရင်လူပြည်နဲ့တိရစ္ဆာန်ဘုံတစ်ခုပဲတည်တော့မယ်ဒါတော့မှတိရစ္ဆာန်ကိုတော့မှလူတွေစားဖို့အတွက်ဖန်ဆင်းပေးထားတာဆိုတော့တွားရော်တာတွားရော်တွားရော်ဟုတ်ပြီနော်တွားရော်ရမှာအဲ့တော့ဒီနတ်ဘုံတွေရှိတဲ့အကြောင်းတွေပိတ္တာဘုံတွေရှိတဲ့အကြောင်းတွေငရဲဘုံတွေရှိတဲ့ဘိဗြဟ္မဘုံတွေရှိတဲ့အကြောင်းဘယ်သိဖို့ပိတ်ပိတ်ဘိမ့်ဘိမ့်ဘယ်လိုမှသိဖို့အကြောင်းမရှိဘူးဟုတ်ပြီနော်အခုကြည်စံတို့တို့တွေဘလို့များအထက်တန်းကြာနေပြီလေဆိုတော့အဋ္ဌညာတတ္တနာနဲ့အဋ္ဌညာတဘုံထီအောင်တို့တို့တွေသိခွင့်ရှိသွား ယုတ်ကြည်ပဲရှိတဲ့ဘုံတွေသိခွင့်ရတယ်တို့မမြင်နိုင်စွမ်းတဲ့အရူပဘုံတွေပါသိခွင့်ရလိုက်ပြီဓမ္မဘုံမှာသိလားဘလို့အစင်တာမြင့်သွားတယ်လေတို့သိတယ်ရအဲ့တော့ဘယ်အတွက်လဲဆိုတဲ့ကတည်းကတို့တရားနာလို့မလို့တရားလေ့လာလို့မလို့တရားစာတွေဖတ်လို့မလို့ရှိကတော့တရားနာတာတကူပဲပေါ့အခုတော့တရားနာတာတကူတည်းမဟုတ်တော့တရားစာဖတ်တာတရားလေ့လာတာစူးစမ်းတာသင်္ကန်းတက်တာအဲ့ဒီပုံမှန်မူတည်ပြီးတို့တွေအသိတွေတိုးလာလိုက်တာအခုအဲ့ဒါလို့ခုနကတော့စာအုပ်ကိုဖတ်ကြည့်လိုက်တယ် finding hope and meaning at life's end เนาะ life's end ကတော့လူတိုင်းထွားရမှာပဲเนาะဒါစိတာကြီးဒါပေါ်စကလုံးကိုခေါင်းကတော့လတ်လာလေးစာအုပ်နာမည်ပေးထားတာစိတာပေါ့เนาะ life ends ကိုအဲ့တော့အဲ့ဒီချိန်လေးမှာဘယ်လိုအသေးပဲနဲ့ဘယ်လိုမျိုးလင်းချက်ပေးမလဲဆိုတာလေးကိုစိတ်ပညာဘက်ကပြောမှာလားသူဘယ်လိုများပြောမှာလဲဆိုတော့သူကသူရဲ့သူတည်တနာကတော့တော်တော်ကြီးကျယ်ပါတယ်အားကြတယ်သူလောက်တာကိုတနေ့လောက်တာကိုဖတ်ပြီးတော့မှစာကိုဆက်ဖတ်တဲ့အခါကျတဲ့အခါတော့သူကဒီအသေးကနီးဖြစ်နေတဲ့လူမမာတွေမှာပေါ်တဲ့နမိတ်တွေပေါ့ဘုရားစကားနဲ့ပြောရင်တော့ရှင်းတယ်အာယုန်နမိတ်တွေကိုဂတိနမိတ်တို့ကမ္မနမိတ်တို့เนาะအဲ့ဒါတွေကိုသူကသူတည်တနာလောက်တာဒါဒီသူသူတည်တနာကအဲ့ဒီကမ္မနမိတ်တို့ဂတိနမိတ်တို့မခေါ်တတ်ဘူးစကလုံးမှမရှိတာသူတို့မှာသဘောပေါက်လားစကလုံးဘောဟာမရှိဘူးလေအဲ့တော့ nearly death experience အနေနဲ့ပဲဒီစကလုံးမဲ့တုံးတယ်တေဂာနီးမှာကြုံနေအတွေ့အကြုံတွေဆိုပြီးတော့မှဒီအတွေ့အကြုံတွေကိုသူတို့မှတန်းတင်တယ်အလုံးစနစ်ကြတဲ့ကြမှတန်းတင်တာပါသူတွေကလည်းလုပ်တယ်လုံထုံးလုံနီးစီးစနစ်အတိုင်းမှတန်းတင်ပြီးတော့မှလူနာပေါင်းများစွာကိုနော်ကုန်ကြအများကြီးခံပြီးတော့မှသူတို့သူတွေကလည်းလုပ်ပြီးတော့မှဘာ finding တွေတွေ့လာသလဲဘာတွေနောက်ဆုံးမှတွေ့ရှိလာသလဲလို့ဆိုတဲ့အခါကြတဲ့အခါကျတော့တေဂာနီးလူမမတယောက်ကအမမီရာတော့အများကြီးပဲအဲ့ဒီမှာတစ်ခုလေးရဲ့စိတ်ဝင်စားစရာတစ်ခုကအဲ့ဒီတေဂာနီးအသက်80 98နှစ်ရှိတဲ့တကမာကြီးကဆုံးခါနီးလေးမှာသူ့ရဲ့သမီးနှစ်ယောက်တွေရောသားရောနားမှာရှိတယ်သူဘာပြောနေသလဲဆိုတော့ဆိုရတော့နာမည်တစ်ခုပေါ့လေဒိုလီဆိုတဲ့နာမည်ပေါ့လေဆိုပါလို့ဒီဒိုလီကိုခဏခဏသူ့အနေနဲ့အဲ့ဒီဒိုလီကိုပွိဖိုက်ထားတယ်ပွိဖက်ထားတယ်ဒီဒိုလီကိုတွေ့နေတယ်သူနဲ့စကားပြောနေတယ်ဆိုတော့ဒီညီမလေးတာသမီးတွေကဒီဒိုလီဆိုတာငါတို့မိသားစုမှာလည်းမရှိဘူး။မင်းကပြောနေတာလေအမေကခတ်ကြောင်ကြောင်ဖြစ်သွားပြီပေါ့နော်။အဲတော့ဟိုအာယုံဒီအာယုံနည်းနည်းကြီးအဲသူတို့ကတော့ထင်အောင်ထင်မှဖြစ်တယ်ပေါ့ဗျာနော်။အဲဒီလိုစကားလုံးကိုသူတို့သုံးတယ်။အဲ့ဒါနဲ့နောက်ရကြမှာအဲ့ဒီဒကမာကြီးရဲ့နောက်ရစီမဆုံးသေးဘူး။သူ့ရဲ့အမလာတဲ့အခါကျမှအဲညီမလာအမလာလာတဲ့အခါကျမှဟာဟုတ်တယ်တဲ့အဲ့ဒါဒိုလီဆိုတာတို့ရဲ့ဟိုရင်းလေးတဲ့ညီမလေးအဲသူ့ရဲ့မောင်လေးပေါ့လေအစမသူပေါ့လေနာမည်နည်းနည်းလွဲနေတယ်နော်အဲ့တော့သူ့ရဲ့မောင်လေးငငယ်တော့ဆုံးသွားတာတဲ့သူ့လက်ပေါ်မှာပဲကြီးလာတဲ့ကလေးလေးအဲ့ဒါဆုံးသွားတယ်တဲ့သူကအရွယ်ကြီးတာကိုသူ့ရဲ့ညီမကပြောပြတာဟုတ်တယ်တဲ့ငါတို့ရဲ့မောင်အဲ့သူ့ရဲ့ဦးလေးပေါ့ကလေးမလေးတဲ့ဦးလေးကဆုံးသွားခဲ့တယ်ငငယ်တော့ဆုံးခဲ့တာကိုဒီတာသမီးတွေကမသိတော့ဘူးလေပေါ်လာပေါ်လာစဉ်းစားတာပေါ်လာဒီအမေရဲ့မောင်ဆုံးသွားတာအသက်ကအမေက88နှစ်ရှိနေပြီဆိုတော့ဒီအမေမွေးထားတဲ့သားသမီးတွေကသူ့ရဲ့မောင်ဆုံးသွားတဲ့မောင်ကိုဘယ်မှမမြင်တော့မလဲသိတိတော့မလဲငငယ်တော့ဆုံးသွားတာငငယ်လေးသုံးလေးနှစ်သားလောက်မှဆုံးသွားခဲ့တာဆိုတဲ့အခါကျတော့အဲ့ဒါကိုသူ့ရည်တနာပြုတဲ့ပုံကအကျေတဝင်းအဲ့ဒါကိုသူ့ရည်အကျေတဝင်းသူ့အနေနဲ့သူစဉ်းစားမိတယ်လို့ရေးတယ်ဆိုတော့ဖိုင်ရင်ဖိုင်ရင်နဲ့ကြားတော့အော်ငါနဲ့ကွယ်လို့အထက်နှမ်းကျောင်းသားတယောက်ကသွားပြီးမူလာတန်းစာတွေဖတ်နေရသလိုဖြစ်နေတယ်။သူပြဿနာက30ပုံကိုဖယ်ထားတယ်လေ။နောက်တမလုံးဘဝရှိတယ်ဆိုတော့သူဖယ်ထားတယ်။ဟုတ်ပြီနော်။ပိဋကပုံကိုလည်းသူလက်မခံထားဘူး။ဟုတ်ပြီနော်။30ပုံကိုလည်းဖယ်လိုက်ပြီ။သံဃာကိုလည်းဖယ်လိုက်ပြီ။နောက်တမလုံးဘဝကိုလည်းဖယ်လိုက်တဲ့အခါကျတော့ဒီအဖြစ်ဘယ်လိုလိုထွက်တော်မလဲစဉ်းစားကြည့်လေ။စဉ်းစားလို့ရပြီလား။စဉ်းစားလို့ရပြီလားဒီတင်ကန်းသာတင်းနေတာတော်တော်လေးကြာပြီအနန္တရသမဏအနန္တရတော့လည်းတင်ခဲ့တယ်အဖြစ်မထွက်တော့အဲ့ဒီမှာဝိလေကြောင့်ဘာဖြစ်ပြီးတော့သူ့မှာစာရီအရှိကြီးပဲပညာရှင်တယောက်ပိတာပါတယ်ရေးတာတွေကတော့တောင်းပေါင်းဆောင်ရေးတယ်အခုဒီပရိသတ်ကတရားကိုပြောလိုက်အဖြစ်ကထွက်ပြီအဲ့ဒီကလေးဘာဖြစ်နေတာလဲတည်ပြီးတော့မှပိတာဖြစ်နေတယ်ပိတာဘုံကိုရောက်နေတယ်ဒီပိတာဘုံကိုရောက်တဲ့ကလေးကသူ့ရဲ့အမဖြစ်တဲ့သူဆုံးကံကြီးအခြေအနေကိုသူတို့ကဒီပိတာတဲ့သဘာဝကတည်တယ်ဟုတ်ပြီနော်ညောနေပြီဆိုသူတို့တည်တယ်အဲ့ဒါတဘာဝပဲနော်အဲ့တော့ဒီကနေ့လည်းရှိတယ်အဲ့တော့အဲ့ဒီပိတ္တာနဲ့သူနဲ့တော့ပြီးတဲ့ခါကြတဲ့ခါကျတော့အာယုန်နမိတ်တွေထင်တဲ့ဟာကိုသူကအဖြေမထွက်တော့ ကြည်စမ်းတို့အရတော်လိုက်တာအရင်တော့စိတ်နဲ့ဆိုရင်အဲ့ဒီစာကိုတော်တော်ကိုတန်းတော်ဖြစ်ပြီးဖတ်ပြီးတော့မှအမျိုးမျိုးစဉ်းစားတော့မှဟုတ်ပြီနော်ဆရာဘုန်းကြီးလည်းအများကြီးစဉ်းစားတော့မှနောက်တယောက်ကသူကကောင်းကင်ပြန်လာတဲ့ဘာဆက်မှမတတ်ပဲနဲ့တော့သူပြန်လို့ရတယ်သူခဏကိုတိတိလေးဖြစ်သွားတယ်လေကောင်းကင်ကိုအကုန်လုံးလျှောက်သွားကြည့်နေတာတဲ့အပေါ်စီကနေပြီးတော့မှလင်းပြန်နေလေအပေါ်မိသားကြီးလည်းတွေ့တယ်လေဘူဒာယုံလည်းတွေ့တယ်အိမ်လေးလည်းတွေ့တယ်တဲ့ဒီစေယုံကိုလည်းတွေ့တယ်အပေါ်နဲ့ကြည့်အာယုံနမိတ်ချင်နေတာလေဆိုတော့အဲ့ဒါကိုလည်းပဲသူ့ရဲ့ပြောတဲ့စကားကတော့တစ်ပိုက်လောက်ရေးပြီးတော့မှအဲ့ဒီမှာသူ့ရဲ့ဘုရားပညာရှင်ရဲ့အမြင်တွေအများကြီးရေးလိုက်တော့ဒါလွယ်လွယ်လေးပဲဘုရားဘာသာဘက်ကစဉ်းစားလိုက်ရင်အဲကြောင့်ဒီတောင်မြုပ်မှာကနေအောင်ဆရာတော်ဘုရားကြီးကတို့ဘုရားဘာသာတရားဘက်ကမြင်တဲ့အမြင်ကြတော့တဲ့အထက်တန်းစာတွေအထက်တန်းလောက်ရောက်နေတဲ့စာတွေတဲ့နော်အထက်တန်းကျောင်းသားသိတယ်အသိတယ်တက္ကသိုလ်ကျောင်းသားသိတယ်အသိတယ်ဖြစ်သွားပြီတဲ့ကျန်တာကြတော့ကျန်ရင်းခဲ့ပြီတဲ့ဘာလို့လဲအရေးတကြီးကံကံရဲ့အကျိုးပေးထားတယ်အရေးတကြီး30တပုတ်ပေးထားတယ်အရေးတကြီးဒုတိယဘဝရှိတယ်အတိတ်ဘဝရှိခဲ့တယ်နောက်တမလွန်ဘဝရှိတယ်ဆိုတာပေးထားတယ်အဲ့ဒါပယ်လိုက်တာနဲ့အဖြစ်ကဟောင်းလောင်းကြီးဖြစ်သွားပြီဘာမှအဖြစ်မထွက်တော့ဘူး just one life လေ scientist တွေကဒါပဲယူတာ one life ပဲအမေဘိုက်ထဲကပကက်ကနေစပြီးတုတ်တံမှာဆုံးပြီဆိုတော့ one life ပဲယူလိုက်ရောခုနအယုံမိတ်ထင်တာတွေဘလို့မှသိပဲ follow မရတော့တန်တော်ကြီးဖြစ်သွားပြီဟုတ်ပြီနော်အဲ့တော့ခုနတည်သွားတဲ့သူ့ရဲ့အဲပြီးခဲ့တဲ့ကာလကြာကတည်သွားခဲ့တဲ့သူကိုတွေ့နေတယ်ဆိုတဲ့ကိစ္စကြီးကလည်းတန်တော်ဖြစ်သွားပြီအဲ့ဒီစာကိုဖတ်ကြည့်တဲ့အခါမှာအဲ့ဒီပညာရှင်ကကောက်ချက်တစ်ခုထုတ်ဖို့ကြိုးစားတယ်အဲ့ဒါဘာလဲဆိုတော့ဒုတိယဘဝအတွက်ကိုအဲသူစကလုံးပါတုံးတယ်ဆိုတော့ new life ဆိုတဲ့စကလုံးတုံးတယ်နော်သူဒုတိယဘဝဘဝအတိတ်အတွက်ကိုလမ်းကြောင်းရှာနေတယ်ဆိုတဲ့စကလုံးမျိုးတော့သူတုံးတယ်ဒါဒီမရေဘူးရေတဲ့နင်းသူတို့မတုံးဘူးဘာလို့လဲဒုတိယဘဝရှိတယ်ဆိုတော့လက်ခံရတော့မှာဒုတိယဘဝရှိတယ်ဆိုတော့လက်ခံလိုက်တယ်အဲလိုက်တာနဲ့တပြိုင်နက်တည်းဘာလို့ခက်ခဲဖြစ်တော့မလဲဖျားတခင်ကိစ္စခရိယံအတွက်ကပြဿနာရှိသွားမယ် scientist တွေအတွက်ကဒုတိယဘဝရှိတယ်ဆိုတော့လက်ခံမှုသူတို့မှာအလွန်ခက်ခဲတယ်အလုံးခက်ခဲတယ်အလုံးကြီးကိုခက်ခဲတယ်စဉ်းစားလို့ရပြီလားเนาะအဲ့တော့ကြားတဲ့အခါကျတော့အခုတို့ဘုရားဘာသာဘုရားရှင်ရဲ့အဆုံးအမကိုကောင်းကောင်းမွန်မွန်ရထားတဲ့ပုံကိုယ်ရဲ့အတွက်ကြတော့ဒီအဖြစ်ကလောလောလေးပဲထွက်နေပြီပဲဒုတိယဘဝလည်းရှိတယ်တတိယဘဝလည်းရှိတယ်နောက်တော့ဘဝများစွာလည်းရှိနိုင်သေးတယ်အတိတ်ကလည်းဘဝသိမ်းသန်းကလေးကတော့ဘယ်လောက်မှမသိအောင်ကိုရှိခဲ့ပြီနောက်ဘုံလည်းရှိတယ်မြန်မာဘုံလည်းရှိတယ်ပိတ္တဘုံလည်းရှိတယ်ငရဲဘုံလည်းရှိတယ်ဆိုတော့အဲ့ဒီစာကိုဖတ်ပြီးတော့မှစိတ်ထဲမှာအင်းတံဝေကပဲခေါ်ရမလားနော်ဟောတို့လူတွေကိုကိုကိုတော့ကျင်းနှမ်းမိတယ်ပေါ့နော်ဘုရားဘာသာဖြစ်ခွင့်ရပြီတော့မှဘုရားရှင်ရဲ့တရားတော်လေးကိုလေ့လာခွင့်ရထားတဲ့ဘဝကိုတော့အတော်ကြီးကျင်းနှမ်းမိတယ်ကျေးဇူးတင်လိုက်တာလို့ဒီလိုအသိတွေရထားတာဇဝေးဇဝါမရှိတော့ဘူးလေဇဝေးဇဝါမဖြစ်တော့ဘူးဒါဒီလိုပဲဆိုတာကိုဟိုရှင်းရှင်းလင်းလင်းကြီးသိခွင့်ရလိုက်ပြီဟုတ်ပြီနော်အကယ်၍ဒီပရိသတ်တွေထဲမှာတော့ဒီမှာတော့ဒါတရားနဲ့အဲ့နဲ့6ယောက်ရှိတယ်တရားသူတို့အနေနဲ့ကတော့ခုနကံနဲ့ကံရဲ့အကျိုးပေးတွေ30တပုံကိုနတ်တန္တရာကိုလက်မခံတဲ့လူဒီမှာတရားမှမရှိဘူးလေအလုံးလက်ခံထားပြီးသားဒါကြည့်အဲ့ဒါဘယ်လိုလေးဖြစ်တာလဲဆိုတာလေးကိုနည်းနည်းရှင်းပြပေးအောင်ပဲရှိတယ်ဟုတ်ပြီနော်အာယုနမိတ်တွေဘယ်လိုထင်တတ်တာလဲအဲ့ဒီအာယုနမိတ်တွေလူတိုင်းထင်တာတူတူလားအဲ့ဒါလေးတွေနည်းနည်းလေး adjust လုပ်ပြီးရှင်းပြပေးလိုက်ရင်လုံလောက်ပြီရသွားပြီဟုတ်ပြီနော်မခက်ခဲဘူးဘုရားဘာသာအတွက်ကအဲ့ဒါကိုဘာခေါ်တယ်လဲဆိုလို့ရှင် right understood သမ္မာဒိဋ္ဌိခေါ်တယ်ဟုတ်ပြီနော် right understood a right view သမ္မာဒိဋ္ဌိ30တပုံလည်းမခံဘူးကံကံရဲ့အကျိုးကိုလည်းမခံဘူးနောက်တမလုံးဘဝရှိအောင်မယ်ပြီးခဲ့တဲ့ဘဝတွေရှိတယ်ဆိုတော့ကိုပယ်လိုက်ပြီဆိုလိုက်တာ ਨੇ wrong view မိစ္ဆာဒိဋ္ဌိ wrong understood မိစ္ဆာဒိဋ္ဌိသမ္မာမော်ဘီလာဟုတ်ပြီနော်သမ္မာဒိဋ္ဌိရယ်မိစ္ဆာဒိဋ္ဌိရယ်အဲ့တော့ wrong view wrong understood ကိုယူထားတဲ့သူကဘုရားရဲ့ဟောတော်မူထားတဲ့တရားဘက်ကရှုထောင့်ကနေလိုက်ပြီးစဉ်းစားရင်ဘာမှအဖြေမထွက်တော့ဘူးပိတ်သွားပြီပေါ့ပြီလားစဉ်းစားလို့ရပြီလားအဲ့တော့ကံနဲ့ကံရဲ့အကျိုးပေးကိုအတော်ကြဲကြဲပြန့်ပြန့်လင်္ကာနဲ့ကောနော်နင်ချလိုက်တယ်အဲ့တော့အချက်၁၄ချက်ကိုမူတည်ပြီးတော့မှဒါကိုစဉ်းစားဖို့လက်ရှိအကျိုးပေးနေတာကိုပြီးခဲ့တဲ့ဘဝကဆောင်းမြထူထောင်ထားခဲ့တဲ့ကံကိုရောပြုတ်ခဲ့တယ်အဲ့တော့ဒီကနေ့ကျတော့အဲ့ဒီစာကိုဖတ်လက်စနဲ့စဉ်းစားတဲ့အခါမှာတော့ တို့အနေနဲ့ဘယ်လိုအဖြေရမလဲဆိုတော့သမာဓိဋ္ဌိကိုလက်မခံသေးသေး၍မမြင်သေးသေး၍အဲမရဘူးမဖြစ်နိုင်ဟုတ်ပြီနော်အဲ့တော့ဒီနေရာမှာတစ်ချက်စဉ်းစားဖို့လိုပါတယ်အဲ့တော့ဘုရားဘာသာဖြစ်တိုင်းဒါကိုလက်ခံပြီလားလို့ပြောလို့တော့မရဘူးပြီးမရသေးဘူးခုမှသမာဓိဋ္ဌိဓာတ်ခံရှိနေရင်တော့အခုလိုတရားတွေကိုနာကြားလိုက်တဲ့အခါမှာ oh thank you ဆိုပြီးတော့မှလက်ခံလိုက်မယ်ဓက္ခာအနေနဲ့ရင်တော့ဓက္ခာမမဟုတ်ဘူးဓက္ခာလို့ရမှာမဟုတ်သေးဘူးသိမကြတော့တဲ့ generation တွေကလက္ခဏာတော်တော်လေးခက်ခဲလာပါလိမ့်မယ်တဖြည်းဖြည်းတဖြည်းဖြည်းနဲ့နော် next generation ရဲ့ solution ကပို့ပြီးတော့မှခက်လိမ့်မယ်ဒါလည်းသဘာဝကျပါတယ်ဘုရားရှင်ရဲ့သာသနာနှလုံးသားမှာကိန်းတဲ့လူလောက်ပဲဒါကိုနည်းနည်းတက်တက်သဘောကျပြီးလက္ခဏာပါသံမာကတော့လက္ခဏာနိုင်မှာမဟုတ်ပါဘူးနော်ကောင်းပြီအဲ့ဒီတော့ဒါလေးကိုနေကုန်းချောင်ရအောင်ဒါကြောင့်တရားနာတယ်တရားနာတဲ့အတွက်ကြောင့်မဖြစ်လဲအသည့်တွေတိုးတယ်အသည့်တွေတိုးလာတာနဲ့မှတရားတရားတွေတိုးလာတာပေါ့ဗျာနော်တရားနာတဲ့ကြောင့်တရားတွေတိုးတယ်တရားတရားတွေတိုးတဲ့ကြောင့်အသည့်တွေထပ်ပြီးတိုးလာတယ်နော်နောက်ထပ်တရားနာတဲ့အသည့်တွေတိုးတယ်ကံကံရဲ့အကျိုးကိုသိလာဟုတ်ပြီနော်သဘောပေါက်လာတယ်တန်ត្រာအကြောင်းကိုလည်းပဲစဉ်းစားတတ်လာတယ်အဲ့ကြတော့မှဘာကြောင့်30ဘုံလက်ခံလာတယ်နော်30ဘုံလက်ခံလာတဲ့သူဟာပိဋကဘုံရှိတယ်ငရဲဘုံရှိတယ်သိစ္ဆာဘုံရှိတယ်ဆိုတော့လက်ခံတဲ့သူဟာအကုသိုလ်ပဲလုပ်ဝင်မှာလေအကုသိုလ်လုပ်ရင်သူပိဋကရမှာလေဟုတ်ပြီနော်အဲပိဋကဘုံရှိတယ်ငရဲဘုံရှိတယ်သိစ္ဆာဘုံရှိတယ်ဆိုတော့လက်မခံလို့ဒါနဲ့အကုသိုလ်ကိုရဲရဲတင်တင်လုပ်တာပေါ့ရပြီလားနော်အကုသိုလ်ကိုမလုံးဖို့ဆိုတာကပကနဲ့သွားတားလို့မရဘူးသူ့လို knowledge လုံလောက်တဲ့ knowledge ဒီမှာရှိလာရင်သူအပြုလို့မလုပ်တော့ဘူးနည်းနည်းအပြုလို့လုပ်ချင်တယ်နော်ကောင်းပြီအဲဒီတော့သံမြင်နာ224ကသုံးဝအောင်မဖုံးခဲ့ရရှာသည့်အကုဒလဝိဖက်သတ္တမဘုရားရှင်လက်ထက်တော်နဲ့ပကြွယ်တယောက်ဤကြောင်းဖုံးကြီးကဘာသည်သီလရှိအနေတိုင်းကောင်းဤသို့တော်ကြောင်းတကာတကြွယ်ကအဲ့တော့သာကိုမဖတ်တော့ဘူးလေနော်ကသမဘုရားရှင်လက်ထက်တော်ကကာလာဆိုတာကဂေါရမမြတ်စွာဘုရားရဲ့ရှေးကဘုရားပွင့်ခဲ့ပွင့်တော်မူခဲ့တဲ့ဘုရားရှင်ရဲ့ကာလာကိုဆိုလိုတာအဲ့ဒီကာလာမှာလူတက်တန်းကတော်တော်လေးရှည်သေးတယ်အနည်း1000တန်းလောက်ရှိတယ်ဟုတ်ပြီနော်လူတွေရဲ့ဒုစရိုက်မှုတွေအကြီးလာလို့တက်တန်းတွေတိုးလာတာပါဒါလည်းတနည်းကြတော့သင်ပါအောင်နော်အဲ့တော့လူတွေတက်တန်းဘာလို့တိုးတယ်လဲဆိုတဲ့အကြောင်းရင်းတွေရှိပါတယ်အဲ့ဒီအနေကြတော့ပြောပြပါအောင်အရင်ကပြောလို့ပါတယ်အဲ့တော့သတ္တမဘုရားရှင်လက်ထက်တော်ကကာလအနည်း1000တန်းမှရမ်းဖြစ်တာလေနော်တကြွယ်တစ်ထည့်တယောက်ကဘုန်းကြီးတစ်ပါးကိုပုတ်ပွက်ထားတယ်ကြောက်ဆောက်ပြီးတော့မှဒီနေ့ကျတော့ရွာတဲကိုဘုန်းကြီးတစ်ပါးကြွလာတဲ့အခါကျတော့ဘုန်းကြီးတစ်ပါးကြွလာတဲ့အခါကျတော့အာဂန္တုဘုန်းကြီးကိုချီညိုတဲ့အတွက်ကြောင့်ကျောင်းတော်ကအိမ်ကိုပြင့်ပြီးတော့မှသုံးနေပါလိကတ်တယ်သင်္ကန်းလုံးနေတာကိုတွေ့တယ်တကြသင်္ကန်းလူနှမ်းမဲကိုလျှောက်တယ်သဘင်းနေရှည်နေတဲ့တကြသဘင်းကိုလည်းပဲရိတ်ပြီးမယ်လို့လည်းပဲခေါင်းကြီးလူရင်းကိုဆက်တာတဲ့ခေါ်ပြီးရိတ်ပြီးမယ်လည်းလျှောက်တယ်ဆွန်းလက်ကအုံးမယ်လို့လည်းပဲလျှောက်တယ်အဲ့ဒါနဲ့တော်ကြောင်သူ့ရဲ့ကိုယ်ပိုင်တော်ကြောင်ရှိတယ်တော်ကြောင်မှာတော်ထဲမှာကြောင်းဆောက်ထားပြီးပုံပြင့်ထားတာဒါနဲ့အဲ့ဒီကြွယ်တကာကြီးကအာဂန္တုယဟန္တာကိုတော်ကြောင်ဖင့်လာတော်ကြောင်မှာငကိုရှိပြီးသားအာဝတိကကျောင်းမှာကျောင်းရှင်ယဟန်တပါးကျောင်းမှာယဟန်တပါးရှိပြီးသားနော်အဲ့ဒါနဲ့ပြင်လာပြီးတဲ့အခါကျတဲ့အခါကျတော့အဲ့ဒီမှာဘာဖြစ်တယ်လဲဆိုတဲ့အခါကျတော့ဒီမနာလိုစိတ်ဆိုတာကအကျောင်းမစုံသေးရင်မပေါ်ဘူးဗျာဟုတ်ပြီလားအကျောင်းစုံမှပေါ်တာနော်အကျောင်းမစုံရင်ဘာလို့ပေါ်မှာလဲပေါ်စရာအကျောင်းမှမရှိတာဟုတ်ပြီနော်ဟုတ်တို့စိတ်လဲဒီလိုပဲမစ္စရိအိတ်တာရောမစ္စရိယာရောအကြောင်းဆိုရင်ဓာတ်တို့တွေ့တဲ့အခါမှာအဲသူမုဏိတာမဝင်နိုင်မစ္စရိယာဝင်တာပဲနော်အဲ့တော့သူ့ရဲ့သဘာဝကအဲ့လိုရှိတယ်။ဒါနဲ့အာရန္တုယန္တာမတိမြတ်ကြီးကိုပင့်လာတဲ့အခါကျတဲ့အခါကျတော့အဲ့ဒီကျောင်းထိုင်ဘုန်းကြီးကတော်တော်ကိုပဲသီးမခံနိုင်တော့စိတ်ထဲမှာသိပ်ပြီးတော့မှကိုပဲဒီမှာစကားလေးတစ်လုံးရှိတယ်စာမျက်နှာ224အဲအောက်ကနေရေလို့ရှင်အောက်ဆုံးကနေရင်တင့်နဲ့ဒုတိယစာပဲအောက်ဆုံးကနေဒုတိယစာပဲစာကြောင်းရေတင့်နဲ့3-4မှာကုလမစ္စရိယဘယ်ဘက်အဆုံးဆုံးမှာတိမခဏနိုင်ပဲကုလမစ္စရိယအကုသိုလ်တရားဆိုတဲ့ပါဠိစကားလေးတစ်လုံးသုံးတာလေကုလမစ္စရိယဆိုတာက ကိုယ့်ရဲ့ပေါ်မှာပစ္စည်းလေးပါရှောက်ထားတဲ့တက္ကະဓမ္မတွေကိုဒီနေရာမှာနော်ညာတိပဝါရိတအနေနဲ့ညာတိလည်းကုလာပါပဲ။နော်ပဝါရိတလည်းကုလာပဲဆိုတဲ့အခါကျတော့ကိုယ့်ပေါ်မှာပစ္စည်းလေးပါရှောက်ထားပြီးကိုယ့်ကိုကြီးညိုတဲ့တက္ကະပေါ်မှာတော့ပြီးတော့မှပုံကြီးတယ်မှာမစ္စရိယာရှိတယ်မလူသေးရှိတယ်ဟုတ်ပြီနော်မလူသေးဖြစ်တတ်တယ်ဒါနဲ့အဲ့ဒီကတက္ကະကြီးကသူ့ရဲ့သူ့ကိုထက်ပြင်းလာတဲ့အာဃာတုကိုပူပြီးကြီးညိုရောဆိုပြီးတော့မှသူကမလူဖြစ်သွားတာမနာလို့ငွန်းတူသွားတာပေါ့လေပုံမှန်စကားနဲ့ကတော့အဲ့ဒါနဲ့တကြွေကမနေ့ကမနေ့အာဃာတုကိုတော့နဲ့အရှင်ဖျားတို့နှစ်ပါးလုံးအင်ကိုအစိုးကြီးဆုံးခံကြွပါဆွန်းလောင်းဆွန်းလောင်းပြီးတော့မှအိမ်မှာဆုံးဖုံးပါလို့ပြင့်သွားတယ်မနဲ့အစောကိုအဲ့ဒါနဲ့ကျောင်းထိုင်ဘုန်းကြီးကအဲ့ဒီပုဂ္ဂိုလ်ကိုမနာလိုဖြစ်ပြီးတော့မလိုဖြစ်ပြီးတဲ့အခါကြတဲ့အခါကျတော့တညာလုံးလည်းကောင်းကောင်းကျင်းလို့မရဘူးအဲ့ဒီဒီဘွန်တိုတဲ့စိတ်မနာလိုတဲ့စိတ်ကတော်တော်ဖြစ်တာအဲ့တော့မလိုစိတ်ဖြစ်တဲ့အခါကြတဲ့အခါကျတော့မနဲ့အစောကြီးထပြီးတော့မှ तू ကအော်ဒီစည်းတွေပါလေခေါင်းလောင်းတွေပါလေထိုးတော့ခေါင်းလောင်းလက်နဲ့ဟိုမင်းနဲ့မထိုးတော့လုံးနဲ့မထိုးတော့လက်သေးလေးနဲ့ထိုးပြီးတော့မှသူကအကျွေးအိမ်ကိုသွားလိုက်တယ်။ကျောင်းတကအိမ်ကိုသွားတယ်ကလေကျောင်းတကကအရှင်ပြအာဂန္ဓုကိုတော့မပါဘူးလားနေတော့။တကကြီးရဲ့တကကြီးရဲ့အာဂန္ဓုကိုတော့အဲ့အကြီးတယ်တဲ့။မင်းကတကကြီးရဲ့အိမ်မှာအစားကောင်းအတော့ကောင်းတွေစားတော့ပြီးတော့မှနင်းကအိမ်နေတာခေါင်းလောင်းထိုးတော့တော့မလို့လို့ထားခဲ့တယ်။ဘာဖြစ်လဲမှုသာဝါဒလိမ့်ပြီ။တို့ပဂရုပနိတ္တယကိုမမေ့နဲ့သင်တာပါမှမကြသေးဘူးပဂရုပနိတ္တယကိုပြန်စဉ်းစားဒီမှာလာပြီသူ့ရဲ့စိတ်မှဖြစ်တဲ့ဒီမလိုစိတ်ဖြစ်တာလူစရိုက်ဆယ်ဝါးနဲ့ကြည့်လို့ချင်းအဘိဇာပေါ့ဗျာနော်အဘိဇာပဲနဲ့စဉ်းစားဖို့လူစရိုက်ဘက်ကစဉ်းစားတဲ့အခါကျတော့ဒီမလိုစိတ်ဖြစ်ရကနေပြီးတော့မှကြတဲ့အခါကျတော့မေဟူသွားဘူးလဲဆိုတော့ဒီမှာနော်အဲလိမ်နဲ့ထီရောက်သွားပြီသူမှမနိုးတာငုံမှဆိုးတာအမတို့အသားလေးသူခြေတော်ကလေးဖွာပြီးတော့မှအာဂန္တုကျိမ့်မှနေသလားလို့ကြည့်ရင်သူအဲ့ဒီမှာဇလန်းကတမျိုးဖြစ်သွားမှာအာဂန္တုကမရှိတော့ဘူးညောင်းပိုင်းကလေးကဒီကျောင်းထိုင်ဘုန်းကြီးကသူ့ကိုမလိုဘူးဆိုတော့ကိုကျိမ့်မိလိုက်တာနဲ့ဩဒီပုဂ္ဂိုလ်နော်ငါ့ကိုဒီကျောင်းကိုလာလူမယ်မထင်သလားမသိဘူးအဲ့တော့ငါ့ဘောမူတည်ပြီးသူ့မှာအကုလို့မပွားပါစေနဲ့တော့လို့ဆိုပြီးတော့မှညောင်းပိုင်းမှာပဲတိတ်တဆိတ်ကလေးပြန်မတခြားနေရာကြွသွားလိုက်ပြီမနေတော့ဘူးဒါနဲ့တကကြီးကနည်းနည်းတော့စဉ်းစားမိတယ်တခုခုတော့ဖြစ်နေပြီကြောင်းမှာကြောင်းမှာမသိဘူးသူကအာဂန္တုရှိတယ်မရှိဘူးဆိုတာကိုအဲ့ဒါနဲ့ကြောင်းဖုန်းကြီးကိုအခုရင်းကိုသပိတ်နဲ့ဆွနေပါလိကပြည့်တဲ့အခါကျတော့အာဂန္တုအတွက်ကိုတခါပြန်ပြီးတော့မှဆွန်းထည့်ပေးလိုက်တယ်သပိတ်နဲ့ဆွန်းထည့်တော့ဒါမလောက်တာလေလို့မေးတော့အရှင်ဘုရားအာဂန္တုကိုတော့တော့ပါအာဂန္တုကိုတော့အတွက်ကိုလူတန်းလိုက်တာပါဆိုတော့ပဲနေနေမလားမိလူတွေဆိုဘယ်လိုနေမလဲဘုန်းကြီးတွေလည်းမဟုတ်ဘုန်းကြီးမတွေလည်းမဟုတ်တော့ဒီမှာဟုတ်ပါဘူးအဲဒီလောက်ကောင်းတဲ့ဆုံးမနေ့ကလည်းဆုံးစားပြီးစားတယ်ပြောတယ်ဒီနေ့လည်းဒီလောက်ကောင်းတဲ့ဆုံးကိုစားလို့ရတော့ဒီကိုရိုကြီးငါเจ้าကနေပြီးတော့မှဆွဲချလို့တော့စင်းမမဟုတ်ဘူးဒီလိုတွေးတော့တာအဲ့လိုတွေးတော့တာနော်မလိုတဲ့စိတ်ကနေနောက်ထမလိုတဲ့စိတ်နောက်ထမလိုတဲ့စိတ်နောက်ထမလိုတဲ့စိတ်တွေအစင်းစင်ပွားသွားပြီဆွဲချရင်တော့သွားမှာမဟုတ်ဘူးတော့ကောင်းတာတွေစားပြီးတော့မှာတော့အဲ့တော့ငါဘာလို့ရင်ကောင်းမလဲလို့ဆိုတဲ့အခါကျတဲ့အခါကျတော့လမ်းမှနေတုံပြစ်မင်းလို့ဆုံးဖြတ်လိုက်တယ်။နော်လမ်းမှနေတုံပြစ်လိုက်တော့မင်းလို့ဆုံးဖြတ်ပြီးတော့မှာလမ်းမှတုံပြစ်ရင်တော့ကျတော့ဒီအမှုပေါ်သွားနိုင်တယ်။အစုံပြောတော့သူကမြင်လိုက်လို့ရှိရင်အစားကောင်းအတော့ကောင်းပြင်နေတယ်။ဒါနဲ့ကြည့်လိုက်တော့ကားလဲဆိုတော့မီးလောင်မြင်တစ်ခုတွေ့တယ်။တောင်းမြင်တွေလောင်တာမီးလောင်မြင်နဲ့မှတော့ပြီးတုံပလိုက်တယ်။ဖြောက်ဖြစ်ပြလိုက်တယ်။ဖြောင်းပြပြီးတော့မှသူကเจ้าကိုပြန်လာတော့เจ้าကိုပြန်လာတဲ့အခါကျတော့အာဂန္တုကမရှိတော့အဲ့လိုနော်အာဂန္တုကမရှိတော့အဲ့ဒါနဲ့ဒီနေရာမှာတော့စာမားတော့တရားရေးထားပါတယ်နော်အာဂန္တုပုဂ္ဂိုလ်ဆက်ပြီးတော့မှနေမှာကိုစိုးရင်လေဝန်တိုတဲ့အာဝတမစ္စရိယမိမိတဲ့တာရာကိုမနာလိုတဲ့အိတ်တာတို့ကြောင့်เจ้าတကလူတန်းလိုက်တဲ့ဆုံးကိုလမ်းမှာတုံပြလိုက်တယ်အာဝါဒမစ္စရိယဆိုတာကတော့ကိုယ်เจ้าဘောမှာတော့ပြီးတော့မဝန်တိုးတာမနေစေခြင်းဘူးလို့ဖြစ်တာနော်ခွန်ကြီးတွေတော်တော်ဒုက္ခရောက်ပါလေတကြီးอ่ะနော်တရားဓမ္မတွေလူဒန်းထားတာဗျာဒီเจ้าနေပါလေဆိုတာကနော်ဆုံးနေတဲ့တရားဓမ္မတွေလူဒန်းကကိုယ်ချွေးနေတာတစ်ချဲမှပါတာမဟုတ်ဘူးအဲ့ဒါကိုသွားပြီးတဲ့အခါကြတဲ့အခါကြောင့်မနာလိုဖြစ်ကြတယ်နော်ဝန်တိုးမှုဖြစ်ကြကြတယ်မင်းအဲ့ဒါပြန်ပိတ်ဆက်ရတာပါပဲနော် အဲ့ဒါနဲ့အာဂန္တုအရှင်မြတ်ကအကြောင်းဘုန်းကြီးစိတ်ဓာတ်ကိုသိတဲ့အတွက်ကြောင့်ကောင်းကင်ခရီးနဲ့ပဲလူရဝကြွတော်မူတယ်ကြွတော်မူသွားပြီအကြောင်းဘုန်းကြီးကအကြောင်းကိုရောက်တဲ့အခါအာဂန္တုကိုမတွေ့တဲ့အခါမှာဟဲဒီကိုယ်တော်ရဟန္တာများဖြစ်မလားမသိဘူးငါစိတ်တော်ကိုသိလို့များတပားကိုကြွသွားရောသလားငါဝန်ကြီးအတွက်ကြောင့်ရဟန္တုနဲ့မသင့်လျော်တဲ့အမှုကိုငါပြုမိလိမ့်ပြီအဲ့ဒါတောင်းတရတာပဲဟုတ်ပြီနော်ဝန်စာရေးအတွက်ကငါမဟုတ်တာလှုပ်လိုက်မိပြီဆိုတော့သူ့ကိုယ်သူနောက်သားရပြောမှာစိတ်မချမ်းမသာဖြစ်ပြီးတဲ့အခါကျတော့အဲ့ဒီဘုန်းကြီးကတိတ်မကြတော့တဲ့ကာလမှာသုတည်သွားတယ်အဲ့တော့ဒီပုဂ္ဂိုလ်ကဘုရားရှင်ကတ္တဝဘုရားရှင်လက်ထက်တော်ကကာလတော်ကြောင့်မှနေပြီးတော့မှဒါနော်ချင့်ချန်နေတဲ့ပုဂ္ဂိုလ်ပဲနော်အဲ့တော့သူ့မှာကိုချင်းတိလပြည့်စုံတဲ့ပုဂ္ဂိုလ်ပဲသို့တော့ဒီနေရာမှာတည်ငင်းဖြစ်သွားတဲ့မနာလိုဝန်တူစိတ်ကဒီမှာဒုက္ခပေးပလိုက်ပြီသူနော်ဒီတမနေ့ခင်းလေးမနေ့ကညနေကနေအခုမနေ့ခင်းလေးတင်ပြီးပြီအเจ้าညာဒီလောက်ပဲစဉ်းစားပါနော်ဖြစ်သွားတဲ့ဖြစ်စဉ်ကမနေ့ကညနေကစတယ်အခုမနေ့ခင်းအเจ้าပြန်ရောက်တဲ့အချိန်မှာအာဂန္တုမတွေ့တော့တာနဲ့သူစိတ်ထဲမှာနှလုံးမသားမရဖြစ်ပြီးတော့မှအဲ့ဒါကိုတနေ့တအုံးအုံးတနေ့နေ့အဲ့ဒါတเจ้าကြကြဖြစ်ပြီးတော့မှနှလုံးမချစိတ်နှလုံးမချမသားဖြစ်ပြီးတော့မှပဲနောက်ပိုင်းမှာပြန်လွန်သွားတယ်ပြန်လွန်သွားပြီးတဲ့အခါကျတော့ဘယ်ရောက်တော့ဆိုတော့ငရဲကိုရောက်တယ်နော်ငရဲကိုရောက်တယ်ငရဲကိုရောက်ပြီးတော့မှဘလူဘဝ900ခွေးဘဝ900ကျင်လားဘဝတွေများတဘဝတွေများမတင်နဲ့ဗျာနော်နှိမ့်ပါသွားရင်အဲ့ဒါတစ်ဆက်တည်းနှိမ့်တော့တာဒါကိုနော်ဆရာတော်တပါးဟောတဲ့ထဲမှာမလို့ဆရာဦးကြည်ရေးတဲ့စာအုပ်ထဲမှာထင်တယ်ဆိုပါစို့ပေါ့လေအကုသိုလ်ကံတစ်ခုအခုလိုပေါ့မသိတဲ့ဟာလေးတစ်ခုလှုပ်လိုက်တော့ငရဲရောက်သွားရောအပေငရဲဆိုတာကအာဒီဝင်းကိုယူလိုက်ရင်တနေ့ကလည်းဒီမိကုန်းကအဖေငရဲငရဲတခုတည်းကိုမယူနဲ့တော့လीနော်ငရဲတရိစ္ဆာန်ပိတ်တာအတူတူကဲအကုန်လုံးနလာမမထူတော့တာကိုနော်နလာမထူနိုင်တော့ဘူးလေအဲ့တော့ဒုဂရီဘုံကိုရောက်ပြီးဆိုလိုက်တာနဲ့တဲ့နောက်ကန်တခုကလည်းလာပြီးအခမရောက်တုံးပြဒါလေးလည်းဆက်ပေးလိုက်ပါအောင်ဆိုလာပြန်ပြီနော်နောက်အဲ့ဒီကန်နဲ့ပတ်သက်တဲ့အကုသိုလ်ဝိပက်ဒီကနေလေလုခဏီရောနောက်ကံတစ်ခုကအကုသိုလ်ကံတစ်ခုလာပြီဒါလေးလည်းရောက်တော့ဆက်ပေးလိုက်ပါအောင်ဆိုတော့တခါအဲ့ဒါနဲ့ပဲနလမထူတော့ဘူးတဲ့ဟုတ်ပြီနော်ဒါကြောင့်အကုသိုလ်ကအကျိုးပေးပြီးတော့မှအဲ့ဒီမဟုတ်တဲ့ဘုံကိုမဟုတ်တဲ့ဌာနကိုရောက်ပြီဆိုရင်တဘောကနဘောကနဲ့ပြီးခဲတယ်ကြည့်စရာဒီမှာရှင်သာဘလူဘောက900ခွေးဘောကဒီအကြောင်းအရာဒီမှာနော်နည်းနည်းလေးဖြတ်ပြီးစဉ်းစားနော်ဘုဒ္ဓတေချာလုံလောက်အောင်စဉ်းစားနော်ကတ္တဝဘုရားရှင်လက်ထက်ကဖြစ်တဲ့ဖြစ်စဉ်ဂေါရမဘုရားရှင်သာသနာမှာတော်ရန်တာဖြစ်ပြီးကျွတ်တောင်းဝင်တယ်တိကျကာလမှာဖြစ်နေတဲ့အကြောင်းအရာကိုဒီမှာပြနေတယ်အဲ့ဒီခွေးဘဝနဲ့ဘလူဘဝမှာတဲ့အစာကိုတစ်ခါမှဝအောင်မစားရဘူးတဲ့အဲ့တော့ underline လောက်တာထိုကဲ့သို့စင်းစင်းရဲရဲဖြင့်ဘဝတန်ត្រာကိုကျင်လည်ခဲ့ရာဒီ dan ဘလောက်ဆင်းရဲမလဲဆိုတော့မှန်တာကြည့်တော့နော်မလုံးတင်တာလေးတခုတော့လုံးလိုက်မိတယ်လေနော်အဲ့ဒီကနေပြီးတော့မှကျင်းလေလာခဲ့လိုက်တာဂေါရမဘုရားရှင်လက်ထက်ရောက်ပြီးကြားထဲမှာဖြတ်လိုက်ပြီနော်ဂေါရမဘုရားရှင်လက်ထက်ကိုရောက်တဲ့အခါကြားထဲကကျအင်ကြီးတစ်ထောင်ရှိတဲ့တနာတယ်ရွာမှာရှိတဲ့တနာတယ်မရဲ့ဘာကြီးဘိုက်ထဲမှာပြည်တန်ဒီနေရရှာတယ်ပရိသန္တိနေတဲ့အချိန်ကဆပြီးတော့မှတငါရွာကြီးတရွာလုံးငားရှာမရယုံတာမကမိခုနှစ်ချိန်လောက်နဲ့မင်းပြစ်မင်းတာခုနှစ်ချိန်တင့်တယ်တရွာလုံးတခဏချင်းဆိုသလိုဆုပ်ယုပ်ရောပါပြီးတော့မှဆင်းရဲသွားကြတယ်တရွာကြီးကထိုအခါစဉ်းစားညာရှိသူလူကြီးများကငါတို့ရွာမှာကန်ဆိုးသူရောက်လာပြီရွာကိုငါတို့တဝက်စီခွဲပြီးတော့မှရှာရအောင်ဆိုပြီးတော့မှရွာကိုတချမ်းစီတစ်ထောင်ဆိုတော့900စီအဲ့ဒီ900ကခွဲလိုက်တော့အဆင်ပြေသွားပြီခု900မပြေဘူးနောက်တော့950ခွဲအဲနောက်တော့တရားစိတ်စီခွဲအဲ့ဒါကိုနေအဆင်စင်ခွဲတော့နောက်ဆုံးမှအဲ့ဒီတနာတဲ့ကိုဝင်ရှိတဲ့တနာတဲ့မကိုမောင်းထုတ်လိုက်တယ်ကြွားနေမောင်းထုတ်မိခင်ကမကဒီကလေးလေးကိုခက်ခက်ခဲခဲဆင်းဆင်းရဲရဲနဲ့ဖွားမြင်ပြီးတော့မှသူ့ကလေးလေးသူ့ချင်းနဲ့သူသွားနေတဲ့အခါမှာခွက်ကလေးတစ်ခုပြေးပြီးတော့မှမိခင်ခမထွက်ပြေးလေတော့တယ်အဲ့တော့ဒီနေရာမှာလေအချိန်နဲ့ရှိတော့နည်းနည်းလေးပြောပြချင်တာကမိခင်တွေရဲ့တဘာဘဝမိမာတွေရဲ့ဘဝပေါ့လေပြောမယ်ဆိုတနာစရာကောင်းပါလေဒီဘိုက်ထဲမှာဒီတန်ဒီတတ္တဝါတစ်ခုဒရေနေလိုက်ပြီဆိုကြရသူ့ရဲ့ဒီသူ့ရဲ့ဒီတတိတွေအများကြီးလွမ်းခြုံတာ အများကြီးတွေ့ရတယ်ဒါကိုဘုန်းတော်နဲ့ယဉ်သိတဲ့အဲဒကာကြီးတယောက်အဲဘုရားဘာသာတူပါတရားတွေလည်းအထုတ်ခဲ့မှုပါလေအမျိုးတစ်မျိုးမှာဆုံးခါနီးလေးမှာအဲပြည့်ခဲ့10နှစ်12နှစ်တော့ရှိလားမသိပါဘူးအဲ့ဒါနဲ့သူ့ရဲ့သားကလည်းဆရာဝန်ပဲသူလမ်းပြီးငိုပြီးဖုံးဆက်တယ်ဟုံုံနဲ့အဖေမရတော့ဘူးလို့ဖြစ်နေပြီတဲ့အဲအဲ့ဒါနဲ့ဘာလုပ်ပြီးရင်ကောင်းမလဲဆိုတော့တနေ့ဖုန်းနဲ့တရားဟောပြီးမယ်လေဆိုပြီးတော့မှတယ်လီဖုန်းပေါ်လာလဲတမျိုးတော့ကောင်းတယ်ဖုန်းနဲ့တရားဟောပြီးလိုက်တဲ့သူနာနာမှာဖုန်းကိုထားပြလိုက်ဆိုပြီးတော့တရားနာပြီးသိပ်မကြခင်သူဆုံးသွားတယ်သူတို့ပြောရင်တော့ဆုံးသွားပြီးတော့မှသူ့ရဲ့တက္ကမသူ့ရဲ့တက္ကမလည်းဆရာဝန်နေပဲသူတို့မိသားစုကအဲသူ့ရဲ့တက္ကမကိုအိမ်မက်ပေးတယ်နော်ပြန်ကင်းတော့ရဆရာတော်ရဲ့အကြောင်းသားကတပည့်ပြီးရွာမှာဘုသူ့အိမ်မှာအဲ့ဒီအိမ်တိုင်းသူတို့တည်တာရှိတယ်။အဲအိမ်မှာနေမယ်လို့အိမ်မပေးရဲ။ဖြစ်ကျင်တော့လည်းပဲအဲ့ဒီတပည့်ပြီးရွာဆိုတာကနော်ဒါဆက်ကက6လေးပဲနားလေးရွာကအဲ့ဒီရွာကတပည့်ပြီးကြောင်ရည်နောင်ကိုလေးစိတ်နဲ့လည်းနေတယ်လေးစိတ်နဲ့ဆက်ကကကြားတယ်မှာအဲ့ဒီရွာကြီးတွေဘုရားဘာသာတွေအလွန်ကြီးတဲ့ရွာတွေ၄၅600အိမ်ကြီးတွေရှိတယ်အခုရန်ကင်းတန်ကအပတရားရောတာတာလေးဆုံးခံဆုံးချက်เสียမလို့အောင်ကိုပဲပြည့်စုံအောင်လောင်းနိုင်တယ်အဲ့လိုကြီးကိုကြီးတယ်ရွာလေးရအဲ့ဒါနဲ့အဲ့ဒီရွာမှာထူးထူးခြားခြားခရိယံတယောက်ပဲရှိတယ်အဟောစရာကောင်းတယ်တော့ထူးထူးခြားခြားတယ်တယောက်ပဲရှိတယ်ချွေးမတယောက်အဲ့ဒီတခါကြီးရဲ့သားကတတ်သေးရောက်သွားပြီးတော့မှချင်းပြည်နယ်မှာရောက်တခါအိမ်အောင်ကြလာရလားအဲ့လိုပဲနေမယ်ထင်ပါရဲ့အဲ့ဒီမင်းကလေးကအင်္ဂလိပ်သာပြောတာပေါ့လေသူလည်းတည်း40ကျော်ပြီထင်ပါလေ50လောက်နေအောင်ပေါ့အဲ့ဒါသူကခရီးလာသူရဲ့မိဘတွေကအเจ้าမှလာဒီမှာလည်းဆွန့်လာလောင်းတယ်တစ်နှစ်တစ်ခါတော့တော့လောင်းကြတယ်ခုကတော့မတွေ့တာနည်းနည်းကြာပြီအဲသူတို့လည်းလောင်းနေတယ်အဲ့တော့ခုလေးမှလည်းပဲရန်ကင်းမှလည်းသူတို့ဝါတွင်းဝါပအဲ့လိုလောင်းကြတယ်လောင်းရင်အဲ့ဒီခရီးရမင်းကလေးကတော့ချက်ပြုတ်ရတယ်ပြူရတယ်လာတယ်အဲ့တော့ဟိုတရားကြည်ပဲလောင်းဆိုလောင်းလိုက်တာပဲအဲဦးတော့မချဘူးလက်ဦးကလေးချီအောင်တော့ချီတယ်လေအဲ့လိုမျိုးသူကအဲ့လိုပဲလုပ်တယ်။အဲ့ဒါနဲ့အဲသူနဲ့လည်းဖြတ်ဖုံးကြီးတော့ရင်းနှီးနှီးရှိပါတယ်။အဲ့တော့သူ့ရဲ့ဆရာကြီးတော်လိုက်တာလို့ဗုဒ္ဓဘာသာဒီလောက်ကြီးတဲ့ရွာကြီးမှလာပြီးတော့မှခဏခဏဗုဒ္ဓဘာသာပွဲလန်းတပင်ကလည်းများတယ်။အဲ့ဒါကို participate လုပ်တယ်တပည့်သူဗုဒ္ဓဘာသာမပြော convert မလုပ်ဘူး။ဦးလည်းမချဘူး။သူ့သားလေးကကောင်းတယ်သူ့ကိုနာမည်တော့မသိဘူးသူ့ကိုခင်တယ်။သူလည်းဘုံဘုံကိုခင်တယ်အဲ့ဒါနဲ့တူတူပြောနေတည့်ရကြတဲ့အခါကျတော့သူကဆွန့်လာလောင်းတဲ့အခါမှာသူ့ကိုတွေးလိုက်တယ်အေးဟိုတက္ကမကြီးငါ့ကိုပြောတယ်အိမ်မက်မက်တယ်ပြောတယ်အဲသူ့အိမ်မှာလို့ပြောတယ်တနည်းရုပ်တရက်စိတ်ထဲမှာပေါ်လာလို့ရင်းလဲရင်းနှီးနေတော့မိမသားသမီးဘယ်နှယောက်ရှိကြလဲလို့မေးလိုက်တာသူတန်းရင်သူချင်းလိုမျိုးအဲ့နဲ့ပြန်သွားပြီနောက်ရကြတဲ့အစိုးရောက်လာတယ်အဲဘာရှိလဲတော့ဖုံဖုံနဲ့တပည့်တော်ကိုသာသမီမနှောက်ရှိတယ်လို့ဖုံဖုံမနေ့ကမေးလို့ရဲ့အဲ့ဒီအဲ့ဒါဘာဖြစ်တယ်လဲလို့အဲ့ဘာဖြစ်လို့မေးတာလဲဟာတော့ကသူသားတယောက်ရှိမှပြီးတယ်အဲ့ဒီကလေးခုဆိုပြန်มาလဲအမေရိကန်လည်းပဲရောက်နေကလေးอ่ะဩစတြေးလျတည်းအဲ့ဘယ်လိုဖြေရမယ်မှမသိတော့ဘူးเนาะခက်သွားတယ်ဘာလို့သူ့မှာလဲ link တစ်ခုရှိနေတယ်သိရထားတဲ့ဟာလေး information သူ့မှာလဲ data တစ်ခုရှိတယ်အဲ့ဒီဒီတော့ confirmation လာလောက်တာသူကလက်ဆက်တတ်တော့သူအိမ်မက်မက်ထားတယ်သူ့အိမ်ရှိမှသူ့အိမ်ကိုတဲ့လူတယောက်လာပြီးနေမယ်လို့ပြောတယ်တဲ့ဟာကျွန်မတို့အိမ်ကရှင်းနေမလာပါနဲ့လို့ပြောတာကိုသူ့အထုပ်နဲ့သူနေပါမယ်လို့ပြောပြီးအဲ့တော့အထုပ်ကလေးတွေဟိုဖြီလိုက်ဟိုလှုပ်လိုက်ဒီလှုပ်လိုက်နေတာသူနိုးလာတာတဲ့ဆုံးမှာဟာသူကနေတော့ဆက်ဆက်တော့ပါပြီနော်ဒါပြီးအဲဒါတိတ်ပြီးတော့မှပါခေါ်မလဲအလုံးတိုးသိတယ်ဘယ်လိုခေါ်မလဲလို့ပြောရခက်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဒါကို confirm လုပ်ဖို့ဆိုတာကကာလတခုဆောင်းလာတော့မှာဒါပေမဲ့သူလဲဟိုအဲ့ဒီပထမကလေးတောင်မှကိုရန်း၁၀တန်းရောက်ပြီးနောက်ထပ်ကလေးတယောက်ရှိဖို့အခွင့်အရေးအဲဒါဘုံနားတော့မလဲပါဘူးအဲ့တော့ဒါပြီးဒီကလေးလေးရှိလာတယ်သူတို့ပြောရင်တော့အဲ့ဒါပြောချင်တာကအောစီကကောင်းတာကဒီကလေးလေးသူ့ဘိုက်ထဲမှာရှိလာတဲ့ကာလရဲ့တလကွဲနလလောက်နေတဲ့အချိန်ကစပြီးတော့မှလေသူ့စိတ်ကချင်းချင်းပါတတ်တလဲတဲ့ဆိုတော့ရန်ကင်းတောင်သွားခြင်းနဲ့ရန်ကင်းဆရာတော်ကိုဖူးခြင်းနဲ့ဒီလိုမျိုးအရင်ကသူလာဖို့ဆိုတော့ဝတရားကြီးရောက်မှနေပါလို့လာအခုလည်းဒီလိုပဲလာတယ်တခါတလေ အဲ့ဒီစိတ်မျိုးနဲ့တော့မဟုတ်တော့သူစိတ်ပြောင်းသွားပြီနော်ခေါ်ရင်တော့လာတယ်အခုလည်းကလေးခေါ်လာခဲ့ငါကြည့်ကျင်တယ်စကားပြောကျင်တယ်ဆိုခေါ်လာပြီးအဲ့ဒါနဲ့သူမလုပ်ကလေးဆိုတဲ့အခါကျတော့ဆုံးဖုံးချိန်လောက်ကိုမှန်းပြီးလာလာပြီးခက်လန်းလန်းပြီး3450လောက်မှထိုင်ပြီးတော့မှဆရာဘုန်းကြီးဆုံးဖုံးတာကိုကြည့်နေတယ်အဲ့ဒါနဲ့ရော့ရော့သူ့ကိုဒါလေးပေးလိုက်ဆိုပြီးတခုခုလေးပုံပုံဆုံးတခုခုလေးသူ့ကိုပေးလိုက်ပြီဆိုရင်ပြုံးပြီးတော့မှအဲ့ဒါစားပြီးလာကတော့လေပြန်ကနေကြတော့ဘုံဘုံနဲ့တပိတော်လေးတဲ့အဲ့ဒါလိုဆွမ်းကြံပါညာစားရင်မူရိယာမင်းထိုးလိုက်ကြလို့အာတားရှိသွားတာတဲ့အာဖြစ်သွားတယ်တဲ့ဆိုပြီးတော့မှအရှင်ပြောကိုတွေ့ရင်လေတဲ့တပိတော်ဝန်လဲဝန်နေတယ်ဝန်လဲဝန်တာတယ်တဲ့ငိုလဲငိုခြင်းပဲတဲ့တွေ့လားဒီဖိုက်ထဲမှာရှိတဲ့ကလေးအလုံးလုံးနေပြီမှာအဲ့ဒါနဲ့နောက်တော့ဒီနေ့ကျတော့သူတကကြီးနဲ့လာပြီ။ဘာပြောလဲဆိုဖုံဖုံပြရတဲ့တပည့်တော်အိမ်မှာဘုရားအနေကစားတင်မဲတဲ့။ဟေးကောင်းတယ်ဗောတင်ပေါ်လို့အဲ့ဒါအရှင်ဘုရားကြွပေးတယ်။အဲသမီးငါတို့ကအဲအဲ့ဒီလိုမျိုးတာရင်နာရင်ကြွလိကြွတာမရှိဘူးလေလို့နင်လည်းသိသားပဲ။အော်တပည့်တော်သိတယ်တဲ့။တပည့်တော်အိမ်ရှိတော့ဆုံးခံကြွပေးတယ်။အဲဆုံးခံတော့ရပါတယ်လို့ခါတိုင်းလည်းကြွနေတာပဲ။ကြွပေးမှာပေါ့ငါကိုယ်တိုင်ကြွပေးမယ်လို့ဆိုပြီးတော့မှအဲ့နဲ့เจ้าမှာရှိတဲ့တန်ခါနဲ့ဆုံးခံကြွပေးတယ်။ဆုံးမှကြွားပြီးတော့အိမ်ရှိမှဖြာလေးတွေခင်းထားတယ်အဲ့ဒီမှာတရားဟောပြပါဆိုတော့အဲ့ဒါတရားဟောတော့သူဖိတ်ဆုံးမှထိုင်ပြီးကိုယ်9လ6လလင်ခြားကြနာနာတရားနာနော်အဲ့ဒါနဲ့ပဲဒီဘိုက်ထဲမှာရှိတဲ့ကလေးရဲ့တောင့်တချက်တောင့်တချက်တောင့်တချက်ရသူစိတ်ကူးရတဲ့ကအကြောင်းကိုလာတာပဲသူစိတ်ကူးရပြီဆိုရင်လမ်းလျှောက်ပြီးလာတယ်တခါတလေလေသူတို့စိုက်ကန်နဲ့လိုက်ပို့ပြီးတယ်အဲ့ဒါနဲ့တို့တို့ပြောပြီးဆိုတော့ဒီကလေးလေးဖောင်းမြင်လာတဲ့အခါမှာတော့ sex change ဖြစ်သွားတယ်မင်းကလေးဖြစ်သွားတယ်ဆိုတော့ waiting ပေါ့လေ the wait and see ပေါ့တစ်နှစ်လောက်နှစ်နှစ်လောက်စောင့်ကြည့်အောင်ဆိုတဲ့အခါကျတော့ confirmation တာတစ်ခုမကဘူးအချက်လည်းများဆိုတော့ confirm ဖြစ်သွားတယ်နော်ဟိုကဆုံးသွားတာဆရာဝန်အဲ့ဒါနဲ့အဲတနေ့ကျတော့ဘုံဝန်ကျောင်းကိုလာတယ်သူ့ကိုဖြည့်ပြီးတော့မှသမီးဘုံဝန်နေလို့မကောင်းဘူးဘာစိတ်တော့ရမလဲလို့ပြောလိုက်တာလေနနဲ့ခွဲလောက်ရှိတဲ့ကလေးလေးဘာပြောရတယ်သင်မလဲ neutral plex တောက်ပါကြတော့မှာဟာအဟုတ်သွားတယ်။ဒါနဲ့ပြုံးလွင်ကတကကြီးဦးအောင်ကျော်ဆိုတော့ကပုံးလို့ပြုံးလွင်ဦးရင်းမှာအဲ့ဒီမြို့မှာအဲ့ဒီတကကြီးနဲ့ရင်းနေနေရှိတယ်။သူကလည်းဟုတ်တယ်တဲ့တပည့်တော်ကလည်းအဲ့ဒီမှာ engineer တာဝန်ထမ်းဆောင်နေတော့ကတရားဆောက်တော့ကဘိုက်နာလို့စီးပေးဘူးတဲ့တပည့်တော်အဲ့ဒီကလေးတွေ့ချင်းတယ်လေတွေ့ပြီးမေးအောင်မယ်ဆိုတော့သွားမေးတာ။ဘာမှနေမကောင်းဘူးတပည့်ဘာစေးတော့မလဲဆိုတော့ bio flow တောက်ပါလို့ပြောပလိုက်တာ။ဟာတခါလေဒုက္ခရောက်သူကလူ့ဘဝလုံးကသူ့ရဲ့အစာရင်ပြဿနာရှိတာကိုဘိုင်ယိုဖလော့ပေးထားတာ။ခိုင်စဉ်းစားကြည့်နော်အံ့ဩစရာကောင်းတယ်။အဲ့ဒီတတ္တိတွေပြတာကိုတွေ့ရတယ်။အဲ့တော့ဒီမှာပြောလို့ရင်းကအမေဖြစ်တဲ့သူဟာဒီဘိုက်ထဲမှာရောက်တဲ့ကလေးရဲ့တတ္တိဒီမှာလာပြီးတော့မှ potential energy ကိုအပြည့်အဝတွေ့ရတယ်ဆိုတာက confirmation နဲ့ဖြစ်နေဒီစာထဲမှာလည်းဟုတ်တယ်။ဆရာဘုန်းကြီးကိုယ်တိုင်ကြုံခဲ့တဲ့အတွေ့အကြုံတွေပဲဒါကိုပြောပြခြင်းဖြစ်ပါတယ်။ဒါကြောင့်ဒီမှာအဲ့ဒီအကုသိုလ်ကံတစ်ခုလုံးလိုက်တဲ့အခါကျတော့လေတဏ္ဏတရားကြီးဘယ်ထိဒုက္ခရောက်သွားသလဲဆိုတော့သူ့ကိုမွေးဖွားတဲ့အမေတော်မှမေတ္တာမရှိတော့ဘူးလမ်းခွဲပလိုက်တယ်။ဒါကိုပြောလို့ရမှာ။ဟုတ်ပြီနော်။အဲ့တော့ငါဟာငါပဲငါတကာလူထားတဲ့ဟာပဲငါသတ္တငါမစားတော့ဘာဖြစ်တော့တုံပြစ်တော့ဘာဖြစ်တော့ငါတကာပဲမရဘူး။အဓိကအဲ့ဒီနေရာမှာမစ္စရိယကဒုက္ခပေးပလိုက်တယ်။သူ့ကိုမလိုစိတ်ကမနာလိုဝန်တိုစိတ်ကဒုက္ခပေးပလိုက်တာ။အဲ့ဒါနဲ့ခုတ်ကလေးကင်ပြီးတော့မှသူအထွက်ပြေးသွားတယ်ဒီကလေးလေးကနောက်ဆုံးကျတော့တောင်းရန်စားတာတောင်းမှဘလောက်ထိတောင်းရန်လို့မရသလဲဆိုတော့စဉ်းစားကြည့်ပေါ့ဗျာတရွာလုံးတော့ခိုက်တာကြီးကန်းတကောင်ငက်ကလေးတကောင်ကထမင်းလေးတွေတစ်လုံးချင်းကောက်စားတာမဟုတ်လားငဲ့နေပါလေကအဲ့ဒီလူသားကလေးကထမင်းစီလေးတွေတစ်ခုချင်းကိုကောက်စားနေရတယ်သူများတွေအခုလိုအုတ်တိုင်းနေနေခြံစည်းရိုးတွေနေတော့ဟုတ်မှမတူပါဘူးရှိကတော့ဒီလိုပဲအဲ့အိမ်နဲ့လမ်းနဲ့လည်းနီးနီးလေးနေပါပါ။ဒါနဲ့တုံပလိုက်တာပေါ့။သမင်းတွေဘာတွေ၊သမင်းရည်တွေဘာတွေ၊ပကံစည်းရည်တွေတုံလိုက်တော့သမင်းကြံလေးတွေတစ်လုံးစီနှလုံးအဲ့ဒါလေးတွေကောက်စားရတယ်ပေါ့ပါမျိုး။အဲ့ဒါကိုအရှင်သာရိပုတ္တမထေရမြတ်ကြီးကမြင်တော်မူတဲ့အခါကျတော့တဏှာလို့မလို့သူ့ကိုကိုရင်ဝတ်မလားလို့ပြီးတဲ့အခါကျတော့တပည့်တော်ကဘုသူကိုရင်ဝတ်ပေးမလဲဆိုတော့အေးငါဝတ်ပေးမယ်၊ကိုင်လိုက်ခဲ့ရဲဆိုပြီးခေါ်သွားပြီးတော့မှအဲ့ဒီတတ္တိလားပြမိနော်စဉ်းစားနော်မမေ့နဲ့နော်။ဟိုသူ့ရဲ့ cause and effect နော်ဟုတ်ပြီကတ္တဗ္ဗဘုရားရှင်လက်ထက်ကနှစ်တောင်းနှစ်တောင်းအနည်းနှစ်တောင်းတနည်းမပြည့်အကြောင်းနဲ့ဆက်ဆံပြီးစဉ်းစားကြည့်အဲ့ဒီအကျိုးလေအဲ့ဒီအကြောင်းကလည်းပဲအကျိုးထင်လာပြီဟုတ်မဟုတ်တာလောက်တာတဲ့တမနဲ့ကလေးအကြောင်းကလည်းပဲအကျိုးထင်လာပြီခင်ဘယ်လောက်ကြီးနစ်နာတယ်စဉ်းစားကြည့်နော် ဘဝများစွာဒုက္ခရောက်ခဲ့ပြီ။အဲဒီအရှင်သာရိပုတ္တမထေရမြတ်ကြီးနောက်ကိုလိုက်ပြီးတော့မှသူ့အနေနဲ့ရဟန်းဖြစ်ကိုရင်ပေါ့လေနောက်တော့လေရဟန်းဖြစ်တခါမှဆုံးကိုဝအောင်မကောင်းရရှာ။အရှင်သာရိပုတ္တမထေရမြတ်ကြီးငါတပည့်ကြီးအချိန်နေဘယ်လိုရှိသလဲဆိုတော့ဂဏိပရိနိဗ္ဗာန်စံတော့မှာ။တသက်ပရိနိဗ္ဗာန်စံလို့နေပြီ။ငငယ်ရွယ်နေပဲပရိနိဗ္ဗာန်စံတယ်ထင်ပါလေကြည့်ရတာ။ရဟန်းတာဖြစ်တယ်လေနောက်ဆုံးတော့ကနစကားကြံသွားလို့ငငယ်ရွယ်နေပဲဘယ်နေမှာစမ်းတယ်ထင်ပါတယ်ဒါနဲ့အဲ့ဒါကိုဟောငါတပည့်ကြီးတရေမှာဆုံးဝအောင်မဖုံးပေးရှောင်းခနေ့တော့ငါကိုယ်တိုင်ခေါ်သွားမယ်ဆိုပြီးတော့မှဆုံးခံခေါ်သွားတာခါတိုင်းလောင်းနေကြအိနေကတော့ဆုံးတော်မထွက်မပြောတော့အဲ့ဒီပုံကိုပါတဲ့အခါကျတော့ဒါနဲ့အိမ်တရင်ရောက်တဲ့အခါကျတဲ့အခါကျတော့ကံရအဲ့ဒါဆိုရင်တော့နေမွန်းတဲ့တော့မယ်နေမွန်းတဲ့လိမ့်မယ်ကံရတော့အရှင်ပြပြန်လိုက်နော်နောက်ကနေတပည့်တော်တနည်းစီစဉ်ပြီးမယ်တော့သူလည်းပြန်လာရောအရှင်သာရိပုတ္တရာမတိမကြီးဖြိုင်ဖြိုင်ကြီးဟိုအိမ်ကဆွန်းလောင်းဒီလျံလလောင်းဒါနဲ့အိမ်တင်ရောက်တဲ့အခါကျတော့အဲ့ဒီမှာဆုံးဖုံးပြီးကိုင်းရဲ့အဲ့ဒီမှာရဟန်းတပါးဘုသူဘုသူရှိတယ်ဆရာရှိမှထိုင်ဆောက်နေတယ်အဲ့ဒီမှာသွားပြီးဒီဆွန်းသွားပြီးတော့မှလောင်းလိုက်ပါလို့ပြောလိုက်တာတင်မာဘုရားဆိုကတော့ပြီးတော့မှဆွန်းယူပြီးတော့မှသွားလိုက်တာအဲ့ဒါလမ်းတန်ညာရောက်တော့မေ့ပြီးတော့အဲ့ဒီမှာထိုင်ဆားပြီးကုန်ကံညာနော်ကြောက်စရာကြီးနော်လှုပ်လိုက်တာတမနဲ့ကလေးနော်တဏှာနေနဲ့တမနဲ့ကလေးတော်ပိဿတ်နေရတာကြည့်အောင်ရဟနာပြည်ပြီးကျွတ်လန်းဝင်မဲ့ဘုရားရောက်ပြီးပိဿတ်နေရတော့ရှိသေးတယ်။ဒါနဲ့ညနေရောက်တဲ့အခါကျတော့ပြိနေကမဆန်သေးဘူး။အရှင်သာရိပုတ္တရာမေမကြီးဆုံးဝလာဆိုတော့မှသူ့စီကိုဆုံးကုန်မရောက်လာဘူးလမ်းမှာမေ့ပြီးစားပစ်ကုန်တယ်။အဲ့ဒါနဲ့ကောသလမင်းကြီးရဲ့နန်းတော်ကိုတပိတ်ပိုက်ပြီးသွားမိတဲ့အခါကျတော့အရှင်မင်းမင်းကြီးကဘာများအလိုရှိပါသလဲလို့ဆိုတဲ့အခါကျတော့စွတ်မတူအလိုရှိပါပဲလို့ဒါနဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးကိုစွတ်မှုတို့တပိတ်နဲ့လူလိုက်တယ်ဘုရင်ကြီးကအဲဒီစွတ်မှုတို့ကိုယူပြီးတော့မှလောသကတိတ်တာမထေပြိဋိမာသံဃာနီးနေတဲ့အချိန်မှာဒီစွတ်မှုတို့ကိုသူ့လက်ထဲအရှင်မြတ်ကြီးကင်ပေးထားတယ်တပိတ်နှခမ်းကိုသူ့ကိုဖုံးပေးစီတယ်အဲတော့ရှက်တော့ပေါ့လေရှင်ယွန့်တာပေါ့လေဆရာသမားကင်ပေးတဲ့ဟာကိုဆိုတဲ့အခါကျတော့ဖုံးပေးပါတဲ့တပိတ်တော့လက်လွတ်တာနဲ့ဒီစွတ်မှုတို့ပျောက်သွားနိုင်တယ်အခုတော့ကံနော်ကြိုပေးနေတာဒါနဲ့အဲ့ဒီနေ့တနေ့ပဲဆုံးကိုဝအောင်ဖုံးပေးပြီးတော့မှပြိနေပါစံတော်မူရတယ်အလွန်ကြောက်စရာကောင်းပါလေနော်အဲ့ဒါကိုဒီမာရဝုဇိကဖျားမှာဒီဝတ္ထုကိုဖုံးဖို့ဒီမှာထည့်ပေးထားပါတယ်နော်လောတကသိတ္တဒီမှာဆုံးကိုတုံလိုက်တာနော်ဒီမှာဆုံးကိုတုံလိုက်တာမိလောင်မြင်ခြင်းနဲ့မှာဆုံးကိုတုံပြီးတာနဲ့အဲ့ဒီမှာနော်ငရေတွေရောက်နော်ဒီမှာဘလူးဘောကခွေးဘောတော့ဒီလိုသွားတာနော်ဆုံးကိုတုံတဲ့ဒီမှာငရေကိုရောက်တယ်ပြီးတော့မှဘလူးဘောက900ခွေးဘောက900ကြီးဦးခွေးပိန်တာယူဘလူးကတော့ပိန်နေသောဘလူးယူရမလဲနားမလဲတော့ပိန်တာနေမှာပေါ့လေပြည့်ပြည့်ပြည့်မရှိဘူးပြီးတော့မှရဟန်းဘောကဒီမှာနော်ဘာမှစားစရာကိုလုံလုံလောက်လောက်မရှိဘူးဒီလိုနဲ့ပဲဘဝတစ်ခုလုံးကိုနေသွားရရှာတယ်တဲ့နော်လောသကတိတ်တာယံဒီအာဂန္တုယဟန္တာအာလူရန်သားဒီဆုံးခဲပွဲတို့ကိုဖြည့်ဆည်းခဲ့သောအကုသိုလ်ကံဤပြုပြင်မရတော့သောဝိပ္ပဆိုးကြောင်ရဟန္တာဖြစ်သည့်ဘဝတိုင်အောင်ဆုံးကိုဝတ်လည်တော်မဖုံးပြရသည့်အသည့်ဒုက္ခရောက်ရရှာလေသည်အဲဒီလိုနော်ဘဝတစ်ခုမှာမားတဲ့အမာယွင်းဟာဘဝများစွာတိုင်အောင်ဒုက္ခရောက်တတ်တယ်အဲ့တော့အရာဓမ္မတို့အခုလိုကံကံကြီးအကျိုးနော်တန္တရာနဲ့ပတ်သက်ပြီးတော့မှအခုလိုဘဝတန္တရာရှည်တယ်ကံကလည်းပဲဝတ်လိုက်တတ်တယ်ဒီသဘောမျိုးကိုနားလည်ဖို့တော့ကိုအရေးကြီးအရေးကြီးလိုပါတယ်နော်သိထားဖို့လိုပါတယ်နော်အဲ့တော့အဲ့ဒီလိုတည်တဲ့သူဟာဒီလိုအမားမျိုးကိုမရှိအောင်ဆင်ကျင်မှာပေါ့မတည်လို့ရှိရင်ဘယ်လိုဆင်ကျင်တော့မလဲဆိုတာကိုနော်ဒါလည်းခုနညတန်းပြောထားတာလေးနဲ့တတော်နဲ့ပဲခဏအချိန်လေးစီပြီးဆိုတော့ဒီကုန်းချုပ်ပါလေအလုံးကိုချမ်းမှာကြပါလေစိတ်ချမ်းသာပါလေအေးရန်အန္တရာယ်ကင်းဝေးကြပြီအရိယာညာကိုမျက်မှောက်ပြုပြီးတိုင်အောင်အကြောင်းထောက်ပံ့ကောင်းဖြစ်နိုင်ကြပါစေချမ်းသာချမ်းသာကြပါ
ဆရာတော်များပြည့်တဲ့သူနဲ့ပြည့်စုံရပါလို့ဒီအရှင်ဘုရားသာ